ရင်အစိုးရလက်ထက်မှာမုံရွာနီးပညာတက္ကသိုလ်ဆက်မှုကျောင်းသားကိုစိုးလိုင်နဲ့ရတနာဘုံတက္ကသိုလ်ကျောင်းသားကိုစင်တတ်ကိုစင်ကိုတတ်တို့ကိုနိုင်ငံတော်အလံမှာကျောင်းသားတမကအလံလှင့်တင်ခဲ့မှုပုံမှန်16ပုံမှန်18တို့နဲ့တရားစွဲဆိုထားရကနေအခုပုံမှန်494ရာအမှုတွေပြန်ရုပ်သိမ်းပေးလိုက်ပြီဖြစ်လို့ပြန်လည်လွတ်မြောက်လာကြပါပြီ။တစ်ချိန်တည်းမှာပဲမင်းမျိုးတရားရုံးရှိမှာတပိတ်မှောက်ဆန္ဒပြခဲ့တဲ့ရှစ်နေကြီးဦးစော်ဝင်းကိုလည်းမန္တလေးထောင်ကနေပြန်လွှတ်ပေးလိုက်တဲ့အကြောင်းဆက်သွယ်ဆောင်ရွက်ထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါရရှင်။
ရင်းညံဒီဂရီကောလိပ်မှာအလံတင်တယ်လို့စွပ်စွဲခံရပြီးပုံမှန်16ပုံမှန်18တို့နဲ့တရားစွဲဆိုခံရတဲ့ကျောင်းသားနှုတ်ဦးဖြစ်တဲ့ကိုစိုးလိုင်နဲ့ကိုစင်ကိုတန်းတို့နှစ်ဦးကိုဧပြီလ21ရက်နေ့ညနေပိုင်းမှာပဲအချင်းထောင်ကပြန်လည်လွှတ်ပေးခဲ့ပါတယ်။ပြန်လည်လွတ်မြောက်လာတဲ့ကျောင်းသားဖြစ်တဲ့ကိုစင်ကိုတန်းကတော့အခုလိုပြောပြပါတယ်
။တရားရုံးကတော့ခုနကတရားသူကြီးရုပ်ရတာပေါ့နော်။ဒီကတော့ဥပဒေပုံမှန်လေးခုလေးရအမှုပိတ်သိမ်းကြောင်းပြောပြီးတော့အဲကျွန်တော်တို့လွှတ်ပေးခဲ့ပါလိမ့်မယ်။ကျွန်တော်တို့ကတော့ကြိုးစားပါရကဒါပြည်သူရေးချင်တာဆိုရမယ်လေ
အမှုရဲတူပေမဲ့ဥပဒေလုံထုံးလုံနည်းတွေအတိုင်းတရလောကအမှုကိုပြန်ရုပ်သိမ်းဖို့ကိုစောင့်နေရတာကြောင့်တခြားចောင်းသားတွေပြန်လွတ်ပေးချိန်မှာဒီចောင်းသားနှုတ်ဦးကတော့အချင်းထောင်နေထဲမှာစံနေသေးတာဖြစ်ပါတယ်သူတို့ဟာမတရားသဖြင့်ဆွဆွဲခံရတယ်ဆိုပြီးယူဆထားတာကြောင့်စိတ်ပိုင်းဆိုင်ရာနာကျင်မှုတွေလည်းဖြစ်ရတယ်လို့လည်းသူတို့ကိုတွားရောက်ကူညီပေးခဲ့တဲ့မြင်းညံမျိုးကတက်ကြွလှုပ်ရှားသူဒေါက်တာစိုးနိုင်ကလည်းပြောပြပါတယ်
သူတို့တွေကဟိုတပိတ်စိတ်ကြောင့်နှထိုးမရောက်ခင်ခင်တည်းကသူတို့အိမ်ကိုပြန်သွားကြတာဟိုသူတို့အိမ်မှာရှိတဲ့ဆိုတဲ့အကြောင်းကိုသူတို့ရက်ွက်အုပ်ချုပ်ရင်မူကလည်းတရားရုံးမှာလာပြီးတော့တက်တည်ပေးနိုင်တယ်နော်တက်တည်ထွက်ပေးတယ်အဲ့တော့သူတို့အဆောင်မှာနေတဲ့ចောင်းသားကလည်းသူ့အဆောင်မှာရှိတဲ့ဆိုတဲ့အကြောင်းကိုစံတဲ့ចောင်းသားတွေကအဲ့အဆောင်မှာရှိတဲ့ចောင်းသားတွေကလည်းတက်တည်ထွက်ပေးနိုင်တယ်နော်နောက်တစ်ခုကရေရဆွဲတင်တဲ့တက်တည်တက်ပုံမှာလည်းသူတို့ပုံရိပ်လိုထင်းထင်းရှားရှားပြနိုင်တာလည်းမဟုတ်ဘူ
းဟုတ်ကဲ့
သူတို့ဘယ်နေရာကနေကျန်သွားတယ်ဆိုတာကလည်းကြောင်းထဲမှာအားလုံးကလည်းပြီးတယ်အားလုံးကသူတို့မဟုတ်ပါဘူးဆိုလည်းပြောတယ်သူတို့အိမ်ပတ်ဝန်းကျင်ကလူတွေကလည်းလူကြီးလူကောင်းတွေကလည်းသူတို့တွေကအဲ့ရက်ကသူတို့အိမ်မှာရှိပါတယ်ဆိုတာကိုလာပြီးတော့တရားရုံးကိုတက်တည်ပြနိုင်မှာရယ်နဲ့သူတို့မတရားသဖြင့်ဆွဆွဲခံလို့သူတို့မှာနိုင်ရက်ကြီးကြီးမားမားရှိပါတယ်တယောက်ကဒီကိုဇင်ကိုတန်းကတော့ကျွန်တော်တို့ပတိန်ကြီးရပေါ့ရနာဘုံတက္ကသိုလ်ကကျောင်းသားပါကိုလိုင်ကတော့မုံရကြီးတီကြီးရပါသူကပလဲမှနေပါတယ်အပါလာကိုလည်းတက်တည်ပြနိုင်မှာရယ်နဲ့တကယ်လည်းမပါဘူးသူလှုပ်လို့မလို့သူတို့လှုပ်လို့သူတို့ခံရတာကိုသူကဘာမှမဖြစ်ဘူးလှုပ်တဲ့လူကလည်းသူလှုပ်တယ်လို့လည်းပြောနေပြီသူကဘာမှဆက်ပြီးတော့အခုပြင်ဆင်လာလို့ပါတော့ဘာမှမလုပ်ဘူးပေါ့ဗျာကိုအလံတင်ခဲ့တယ်ဆိုတဲ့အမှုနဲ့ဆွဲတယ်အဲ့ဒါကိုလန်တင်ခဲ့တယ်ဆိုတာမတင်ပါဘူးလို့ပြောကနေပြီးတော့ဟိုညည့်ရထုံနိုင်တဲ့အခါကျတော့သတိပြနိုင်တဲ့အခါကျတော့သူတို့စစ်ကြောင်းထဲမှာပါတယ်ဆိုပြီးတော့ပုံမှန်စစ်ကြောင်းထဲကထပ်ဆုံးပုံမှန်စစ်ကတကယ်တမ်းကျတော့စစ်ကြောင်းထဲမှာပါတယ်ဆိုတာကိုချီဘရိမောက်ဆန္ဒပြတဲ့အချိန်မှာပါတာကိုဝန်ခံခိုင်းတယ်ဒါကိုဝန်ခံလို့ရှိရင်စစ်ကြောင်းထဲမှာပါတယ်ဒါဆိုလို့ရှိရင်အလန်ချတာဒီကောင်ကြီးလည်းပါတယ်ဆိုတဲ့သဘောမျိုးသိရောက်အောင်လို့နောက်ထပ်ပုံမှန်စစ်ကြောင်းထဲထပ်ဆုံးတာ
ဒီကနေ့မှာတော့မန္တလေးဥပ္ပိုလ်ထောင်ကနေနိုင်ငံရေးကျင်းသားတူဖြစ်တဲ့တရားလွှတ်တော်ရှေ့နေဦးစော်ဝင်းနဲ့ပြန်လည်လွတ်မြောက်လာခဲ့တာပါရှေ့နေဦးစော်ဝင်းဟာတောင်သူလယ်သမားရေးအလုသမားရေးတွေကိုလိုက်လံကူညီဆောင်ရွက်ပေးနေတဲ့ပြည်ဦးလင်မျိုးကတရားလွှတ်တော်ရှေ့နေတူဖြစ်ပါတယ်ဦးစော်ဝင်းဟာပြည်ဦးလင်ခရိုင်တရားရုံးရှေ့မှာတဘောတော်ဆန္ဒပြခဲ့တာကြောင့်ပုံမှန်905ခခွေပုံမှန်78ပုံမှန်140စတာတွေနဲ့အမှုရင်ဆိုင်ခဲ့ရပြီး2014ခုနှစ်အောက်ကောက်လကလေးကထိမ့်သိမ့်ခံခဲ့ရတာပါဧပြီလ21ရက်နေ့မှာတော့သူ့ကိုဆွဲဆိုထားတဲ့အမှုတွေကိုပြန်ရုပ်သိမ်းပေးလိုက်ပြီးရင်းညံကကျောင်းသားနှစ်ဦးလိုပဲသမရရဲ့လူငယ်ချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်ရှင်